ီတင်းပတ်တဲ့တောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်တွေထိပ်ပြီးဆင်းနေပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အရေးပါတဲ့တန်လေးထန်ချမှုတွေအတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ်ကိုရီးယားနိုင်ငံသားခေါင်းဆောင်တွေကြားရရှိတဲ့ပြည်ပဆိုင်တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကသာတူညီတဲ့အတိုင်းအတာတွေနဲ့လှုပ်ဆောင်ပေးမယ်ဆိုရင်မြောက်ကိုရီးယားလက်နက်ဆိုင်ရာလုပ်ငန်းတွေအားလုံးကိုဖျက်သိမ်းပေးမှာဖြစ်ကြောင်းမြောက်ကိုရီးယားကကြေညာခဲ့တာပါနိုင်ငံသားဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုးကိုရှိတဲ့ပတ်တဲ့နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမတူနဲ့တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ဗိုလ်သူဦးနေမှာပြောပါတယ်။ဒါပြင်ဩစတြေးလျနိုင်ငံမှာမြောက်ကိုရီးယားဆိုင်အမေရိကန်အထူးတန်တမန်နဲ့တက်နေတဲ့အစိုးရဆုံးတွေ့ဆုံဆွေးနွေးဖို့အတွက်မြောက်ကိုရီးယားကိုယ်စားလှယ်တွေကိုပါဖိတ်ကြားခဲ့တယ်လို့ပြောပါတယ်။ဒီလိုလှုပ်ဆောင်မှုကမြောက်ကိုရီးယားခေါင်းဆောင်ကင်ကတိပြုခဲ့တဲ့အချိန်2021ဇန်နဝါရီလရဲ့အဆုံးသတ်မဲ့မြောက်ကိုရီးယားနျူကလ িয়ার လင်းနဲ့အမြန်ဖြတ်သိမ်းရေးလုပ်ငန်းစဉ်တစ်လျှောက်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးတွေပြောင်းလဲဖို့ညှိနှိုင်းဆွေးနွေးမှုရင်းအစဖြစ်သတ်မှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာကိုရီးယားကျွမ်းကျင်ဒေတာတားရှိတင်းရင်အကြောင်းမြောက်ကိုရီးယားကလှုပ်ဆောင်မှုဖြစ်ကြောင်းလည်းဝန်ကြီးပေါင်ပြိုရဲ့ကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားသူ့ရဲ့ရုံကြောင်းဓာတ်ပေါင်းပုံကိုပိတ်ပစ်ဖို့နဲ့ဒုံးကျင်အင်ဂျင်စမ်းသက်စခန်းနဲ့ပြစ်ဆင်ကိုနိုင်ငံတကာကျွမ်းကျင်သူတွေရှေ့မှောက်မှာပဲအပြီးတိုင်းပိတ်ပစ်မယ်လို့ကတိပေးကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့၃ရက်ကြာထိပ်သီးဆွေးနွေးပွဲအပြီးမှာခေါင်းဆောင်တို့ကကြေညာခဲ့တာဖြစ်ပါတယ်။